တင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ဟာအမှန်တရားကိုမျက်နှာပြီးသူယုံကြည်ရာသူခံယူချက်တွေနဲ့သဘောထားအမြင်တွေကိုရဲရဲဝံ့ဝံ့နဲ့ထုတ်ဖော်ပြောဆိုတဲ့သူတူဦးဖြစ်ပါတယ်။ဆရာကြီးဦးဝင်းတင်ကနိုင်ငံထိတ်တန်းခေါင်းဆောင်တချို့ရဲ့ပြင်းထန်တဲ့သုံးနှုန်းစကားတွေပြောဆိုမှုတွေပေါ်မှာထောက်ပြဝေဖန်ခဲ့သူတူဦးဖြစ်ပါတယ်
။အလုံးကြည့်ကြတဲ့အချိန်မှာနှုတ်ဝင်ကြီးတယောက်ကနေပြီးတော့နေလဲပါရိုက်တယ်လို့ဆိုတဲ့စကားမျိုးတွေပြောလာတယ်။နှုတ်တော့ပြည်သူလွတ်တော်ကိုယ်စီလဲဥလားဆွေပုတ်ခတ်တဲ့ဟာတွေလည်းဒေါ်စန်းကြီးမြက်တပင်ဆိုင်ဘူးလားဆိုတဲ့အပြောဆိုမျိုးတွေကျမ်းပိုင်ဖွံ့ဖြိုးပါတီရဲ့ထိတ်ဆုံးရဲ့ထိတ်ဆုံးကခေါင်းဆောင်ကြီးဦးအောင်တောင်းဆိုတဲ့ပုဂ္ဂိုလ်ဟာ NDU နဲ့ပတ်သက်ပြီးတော့ပုတ်ခတ်တဲ့စကားပြောတယ်။ကျွန်တော်လည်းပြန်ပြီးတော့စကားတွေပြင်းပြင်းထန်ထန်နဲ့ညမှာပြန်ပြီးတော့ခြေပတဲ့စကားတွေကျွန်တော်ပြောမိတယ်။ဒါပေမဲ့ဦးအောင်တောင်းကလူကြီးပြည်သားတဲ့လူသုံးဖွဲ့လဲချင်းရင်တုံးပြားနဲ့ရှိတဲ့လူသုံးဖွဲ့နဲ့နိုင်ငံကြီးချင်းမှုထုံးကနေတဲ့ခင်မှာယူစကားမျိုးမပြောနေဘူးဆိုတာသူကချက်ချင်းတည်တဲ့အခါချက်ချင်းစကားကိုပြန်ပြီးတော့ပြည်လည်အောင်ပြောတယ်ဒီလို NDU နဲ့ယူရတာမဟုတ်ပါဘူးသူ့ပါတီမှာလည်းလွဲလဲမမတွေပုံကိုတီရှိပါတယ်ဆိုတာမျိုးပြောတာကကျွန်တော်လည်းပြန်ပြီးတော့တောင်းပန်တဲ့စကားပြောပါတယ်လွန်နာရှိဝန်နာမှုပေါ့ဦးအောင်တောင်းဦးအောင်တောင်းစကားဟာလူကြီးပြည်သားတဲ့စကားဖြစ်ပါတယ်နိုင်ငံရေးကြီးမှုတွန်းတင်ပါဦးအောင်တောင်းရဲ့လူတွေကိုလည်းပြန်ပြီးတော့ဒီလိုနိုင်ငံရေးကြီးမှုနဲ့ပတ်သက်ပြီးတော့နီလန်ပြပါဆိုတော့ကျွန်တော်ပြောတယ်ဦးအောင်တောင်းရဲ့စိတ်ထဲမှာသဘောပေါက်မှုမဆုံးသေးဘူးဦးအောင်မျိုးပါရမယ်ဆိုတဲ့ပုဂ္ဂိုလ်မျိုးကြီးနံပါတ်ဒီဥရဆွေလိုပုဂ္ဂိုလ်မျိုးကြီးရဲ့စကားသံကြီးပေါ်ထွက်လာတယ်ပေါ့ဗျာအဲ့ဒါကြောင့်ဒီလူသားမျိုးကြီးပြောတယ်ဆိုရင်တော့ကြာလို့ရှိရင်တော့အကုန်လုံးတန်ငိမ်းမှာဆဲရဆူရနေဟဲ့လားဆော်ရကလော်ရနေဖြစ်ကုန်တော့မှာပဲအဲ့လိုဆိုရင်တော့နိုင်ငံရေးဟာအရင်ဘုံကြီးလိုဖြစ်လာတော့မယ်
မြန်မာနိုင်ငံအတွင်းမှာလက်ရှိဖြစ်ပွားနေတဲ့လယ်ယာမြေနဲ့ကျူးကျော်အိမ်ပြဿနာဖြစ်ရှင်းရေးတွေနဲ့ပတ်သက်ပြီးတော့လဲသူ့ရဲ့သဘောထားအမြင်ကိုအခုလိုထုတ်ဖော်ပြောဆိုခဲ့ပါတယ်
။မြေတွေသိမ်းဆီးတယ်၊မတရားသိမ်းဆီးတယ်၊အာရမသိမ်းဆီးတယ်ဆိုတာမျိုးတွေကဖြစ်ပေါ်နေတဲ့အခါကျတော့ဒါတွေကိုရှင်းဖို့လိုပြီးဒီတိုင်းဆိုလို့ရှိရင်ဒါတွေကတိုင်းပြည်ရဲ့ဂုဏ်သိက္ခာ၊အစိုးရရဲ့နိုင်ငံရေးဩဇာ၊တမတော်ရဲ့ဂုဏ်သင်းအကုန်လုံးပျက်စီးကုန်တဲ့အနေအထားတွေရောက်နေပြီ။အဲ့ဒါတွေကနောက်ကျလို့ရှိရင်ဒါတွေကပြည်သူတွေကြားထဲမှာကိုအစိုးရနဲ့ပြည်သူဟလာတမတော်နဲ့ပြည်သူတွေမကဘဲနဲ့ပြန်တဲ့အဖွဲ့အစည်းတွေဟလာလုပ်ငန်းရှင်တွေကုမ္ပဏီတွေအဲ့ဒါတွေနဲ့ပြည်သူတွေနဲ့ပြစ်ခါတွေကတနေ့တရားပွားလာတော့မယ်။ဒါနဲ့ပတ်သက်ပြီးတော့လွှတ်တော်တို့ဘာလို့မှအဲ့လိုဆောင်ရွက်နေလဲဆိုတာကျွန်တော်ကြားပါတယ်။အဲဒါတွေလည်းကောင်းပါတယ်လို့ပါ။ထို့သောအပြောလာဖြစ်ပြီးတော့အလုတ်ကလက်တွေ့ရမပါဘူးနောက်တော့လုတ်ပြီးရင်လည်းအပေါ်မှာလာလုတ်တယ်အောက်ချီကြတဲ့ခါကျလာပြီးတော့မိယာစစ်စစ်မှုတွေလုတ်ပါသူလုတ်တယ်မိယာတွေမတရားသိမ်းစီတဲ့လွတ်တော်တို့ဘာလို့ကကိုယ်ဖွဲ့ပြီးလေးလိုက်ဖွဲ့ပြီးသူမှလည်းကွန်ရှင်တို့ဟုတ်လားကော်မတီတို့ဆိုတဲ့ဖွဲ့ပြီးလာပြီးတော့လေးကြပြီးတော့လေးလိုက်ုံလေးလာတယ်ပြီးရင်ပြန်သွားဘာမှလည်းမဖြစ်ဘူးဆိုတာမျိုးတွေနဲ့အခြေအနေမျိုးတွေပေါ်ောက်နေရင်တော့ကြာရင်ဒီပြိပကတွေကကြီးထွားလာလိမ့်မယ်ဒါတိုင်းပြည်ရဲ့အာဏာရေးပဲလို့ကျွန်တော်ပြောချင်ပါတယ်
မြန်မာနိုင်ငံမှာလက်ပေးလက်ယူပပျောက်ရေးနဲ့ပတ်သက်ပြီးဆရာကြီးဦးဝင်းတင်ကဒါဟာကုသရောဂါလို့ဖြစ်နေပြီလို့သုံးသပ်ခဲ့ပူးပါတယ
်။မှန်တကယ်ဖြစ်နေတာကလက်စားမှုတွေဟာကုသရောဂါတို့ကြီးဖြစ်နေပါပြီ။ဒုတိယသမဏပြောသလိုရေကြီးမှုမဟုတ်ပါဘူး။ပလိရောဂါလို့၊ကာယရောဂါလို့၊ကာလဝန်းရောဂါလို့၊ကာယရောဂါတို့လို့ဖြစ်နေပါတယ်။အဲ့လိုရောဂါတွေကိုအမြင့်ကပယ်လှမ်းမှကာဝေတားသိနိုင်မှာဖြစ်ပါတယ်။ခုနာဝဲနာရနာလူတဏ္ဍာပုတ်လေးုံနဲ့တော့ပြောက်ကင်းနိုင်မယ့်အနေသားမရှိတော့ပါဘူးဒုတိယသမဏပြောသလိုနိုင်ငံရေးအခရီးလိုက်စားမှုတွေကိုလည်းအရေးယူဖို့အချိန်တန်ပြီလို့တကယ်ယုံကြည်ရင်ဝန်ထမ်းလောကကလာမီလန်းချာယူနေမပြီးပါဘူးနိုင်ငံရေးတာဝန်ထမ်းဆောင်ခဲ့ကြတဲ့အာဏာပိုင်အဖွဲ့အစည်းဝင်တွေပုဂ္ဂိုလ်ကြီးတွေကိုလည်းဒီအနိကမှမပြောအဝေးကြီးမှမပြောဆိုတာနဲ့စောင့်ကြည့်စစ်ဆေးမှုတွေလုပ်တင်ပါပြီအထူးသဖြင့်ကတော့နိုင်ငံရေးယာရူကြီးတွေမခံစားမဆန်စားမီမိမိတို့ရဲ့ပိုင်ဆိုင်မှုတွေပစ္စည်းဥစ္စာဒဏ္ဍာရီပြောဝချမ်းသာမှုတွေကိုတက်ဆိုင်ရအောင်တင်ပြအခြေခံမှုလိုပါလိမ့်မယ်ဒီလိုမှတ်တမ်းတင်နိုင်မှလည်းဒီတာဝန်ရှိတဲ့နိုင်ငံရေးတာဝန်ယူခဲ့တဲ့ပုဂ္ဂိုလ်တွေဟာတကယ်ကိုအဂတိလိုက်စားမှုတွေကျင်းရလားဆိုတာကျွန်တော်သတ်မှတ်နေမှာဖြစ်ပါတယ်
နာရင်ရာကိစ္စရက်တွေအတွက်ဒေါ်ဆန်းစုကြည်ပါဝင်ဆောင်ရွက်နိုင်မဲ့အခြေအနေတွေပေါ်ဦးဝင်းတင်ရဲ့တုံ့တက်ချက်နဲ့မြန်မာပြည်ငြိမ်းချမ်းရေးအတွက်ပြည်သူတွေအားလုံးပူးပေါင်းပါဝင်ဖို့ဦးဝင်းတင်ရဲ့မျှော်လင့်ချက်ကိုလည်းခုလိုကြားမှာပါ
။အစိုးရကအပြစ်ခံရစေဆိုတာလေအစိုးရကတော့ဘယ်လိုလဲဆိုတော့အပြစ်ခံရစေဖို့ပဲလူရဲဆိုတဲ့လိုင်းနဲ့သွားနေတယ်။တိုင်းသားတွေဘက်ကတော့မဟုတ်ဘူးပြည်ငြိမ်းချမ်းရေးကိုလုပ်မယ်ဆိုရင်ဒီအပြစ်ခံရစေနေတယ်မပြီးဘူး။နော်ဒီငြိမ်းချမ်းရေးကိုနိုင်ငံရေးကိုဆွေးနွေးမှရမယ်ဆိုတဲ့ပုံစံနဲ့သွားနေတယ်အဲ့ဒီတစ်ခုကြားထဲမှာအခုဘာပဲပြောပြောအဲဒေါ်စန်းစီကြီးရဲ့ပါဝင်လာမှုပေါ့နိုင်ငံရေးဖော်ဆောင်မှုဆိုတဲ့လှူရှားမှုမှာဒေါ်စန်းစီကြီးကိုပါဝင်လာတဲ့အနေဒါ ထူးခြားတယ်လို့ပြောကြပါတယ်အဲ့တော့ဒေါ်စန်းစီရဲ့အနေနဲ့ကတော့ဘာပဲပြောပြောဒီကိစ္စတွေမှာတစုံတရာတော့ပါဝင်ဖြစ်ကြီးနိုင်လို့ရဲ့အများကြီးပြအနေနဲ့တော့ပါဝင်လာလိမ့်မယ်လို့ကျွန်တော်ပြောလင့်ပါတယ်ဒီကိစ္စလေးတွေပြည်သူလူထုအနေနဲ့လည်းနည်းနည်းလေးအာရုံစိုက်တင်ပါတယ်ပြည်သူကလည်းဒီအရေကိုနိုင်ငံရေးတွေပါအကြိတ်ခတ်တင်ပါတယ်အဲ့ဒါလေးနှစ်ပတ်စလို့လည်းပြည်သူကလည်းမိမိရဲ့ဆန္ဒတွေကိုဖော်ထုတ်ပြီးတော့နော်ဝိုင်းဝန်းပံ့ပိုးဖို့လိုအပ်ပါတယ်
မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးတိုင်းပြည်လုံခြုံရေးချမ်းသာယာရေးအတွက်တက်မတော်အနေနဲ့ပူးပေါင်းပါဝင်ဆောင်ရွက်ဖို့သတင်းစာဆရာကြီးဟန်တာဝီဦးဝင်းတင်ကတိုက်တွန်းခဲ့တာကိုတင်ပြပေးမှာပါရှင
်တက်မတော်ခံဝေယူစည်းကိုလည်းဒီရယာကိုညှို့နဲ့ပြည်စုံတဲ့အခါမှာတက်မတော်ဟာအုံချီကြောင်းလေးဒီအကြောင်းလေးဒီအမြင့်သက်ပါဝင်ပူးပေါင်းဆောင်ရွက်ရေးချီးရဲလုပ်နေတက်မတော်ကနိုင်ငံရေးတက်ကနေပြီးတော့တက်မတော်ပါဝင်ပတ်သက်မှုကိုချော့ချမယ်ဆိုတော့တိုင်းပြည်ရဲ့ပြည်ရင်ကိုအမခံနဲ့နောက်တစ်ခါအဲ့ဒီမှာတော့ပြန်ဆုပ်ဖို့ကဆွေးနွေးခါကြီးလို့ကအဖြစ်ပြရဘူးဆိုရင်ဘောဘူးကိုပြုတ်နေ online ကိုပြောရစရာရှိပါလေအဲ့ဒါကြောင့်ဒီအချိန်မှာတမတော်ဘူးတိုက်ကြီးရဲ့တောင်ထုတ်ပေါ်ရမှုမပုတ်ကွာတောင်လို့ထုံမျိုးဟလာအဖြစ်မဲ့ရှိတဲ့ပြရကိုသူပို့ကြည့်ပါလေအဲ့ဒီကိုကာဝေးပါစောင့်ရှောက်ပါဟလာတိုက်ကြီးရဲ့လုံခြုံမှုဟလာဒီကြမှုဟလာပြည်သူတာဒီတက်ကိုတောက်တော့ဟာပေါင်းထုံးရပါအဲ့ဒီပဲကျွန်တော်တိုက်တွန်းနေပါလေလို့ဆိုတော့ပြောကြည့်ပါမယ်